ဒီနေ့ရန်ကုန်တကြံပွဲတော်အတွင်းမှာစီးပွားရေး mandate တွေစောက်ခွင့်မပြုတော့ဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောလိုက်ပါတယ်။တကြံကာလအတွင်းဖြောပြေးချမဲ့တန်းချက်တွေကိုလည်းကြိုတင်ဆီစစ်သွားမယ်သဘောမျိုးကိုဝန်ကြီးချုပ်ကပြောပါတယ်။ဒီပြေဆုံးကတော့ရန်ကုန်တိုင်းလွှတ်တော်ဝန်အတွင်းမှာဒီကနေ့ပြုလုပ်တဲ့တင်းစာရှင်းလင်းပွဲကိုကိုရိုင်းတွားရတတင်းယူထားတဲ့ view မှာပဲတင်းတော်ကိုထောက်အောင်ကပြပြပေးပါလိမ့်မယ်။
တကြံပွဲတော်အတွက်စီးပွားဖြစ်ရေကစားမန်တက်တွေဆောက်လုပ်ခွင့်နဲ့ပတ်သက်ပြီးတည်င်းနေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲအတိလိုမန်တက်တွေခွင့်ပြုမှာမဟုတ်ဘူးဆိုတာကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအတိအကျပြောတော့တာပါ
ဒီကျင်းပမှာမဟာတကြံညစ်တင်ပွဲတော်ကြီးမှာစီးပွားဖြစ်မန်တက်တွေအားလုံးခွင့်ပြုမှာမဟုတ်ဘူးဆိုတာကိုဒီနေရာမှာပြောပြရမယ်ကျွန်တော်တို့အခုကျင်းပမှာဒီမန်တက်တွေကိုကျွန်တော်တို့အခုခွင့်ပြုလိုက်ပေးထားတယ်ဒီစီကံဒီကနေ့အားဖြင့်ရှိပါတယ်ဒီ45ရဲ့နံပါတ်40မှာကြံမှတ်တဲ့ဒီကစားသမတ်များအားစီးပွားရေးဆန်ဆန်ရောင်းခြင်းကိုခွင့်မပြုပါအရာဥပဒေအရရေးဆောင်ရသွားမည်လို့ပေါ်ပြထားပြီးဖြစ်ပါတယ်နောက်ချက်ကတော့အရက်ဒီကားလေးကိုဥပဒေနဲ့ရောင်းချလို့မရပါဘူးဒီချိန်လေးတွေကိုလည်းခိတိရောက်ရောက်ရေးဆောင်သွားမှာဖြစ်ပါတယ်မှတ်တဲ့ဒီအားလုံးမှာအလုံးစိတ်အခန်းကြီးအားလုံးကိုလည်းအရေးပေါ်လာပါမှာဖြစ်ပါတယ်။ဒီပြင် CCTV ကင်မရာတွေနဲ့ကွန်ထရိုးလုပ်သွားမှာဖြစ်ပါတယ
်။ရေကစားဖို့အတွက်ငွေပေးစရာမလိုတဲ့မိသားစုမန်တက်တွေနဲ့စီးပွားရေးကုမ္ပဏီတွေရဲ့မန်တက်တွေကိုတော့ခွင့်ပြုချက်နဲ့ဆောက်လုပ်လို့ရကြမှာပါ။မန်တက်ဆောက်လုပ်ခြင်းနဲ့သူတွေဟာခွင့်ပြုချက်လျှောက်လာကိုမတ်လ25ရက်နေ့နောက်ဆုံးထားပြီးတိုင်းဒေသကြီးအစိုးရထံတင်ပြရမှာဖြစ်ပါတယ်။လက်ရှိချိန်ထိတော့မန်တက်ဆောက်ကွင်းလျှောက်လာ9ဆောင်ပဲရသေးတယ်လို့ဦးဖြိုးမင်းသိန်းကပြောပါတယ်။ဒါအပြင်တကြံကာလအတွင်းမှာဖြောပြေးကြမဲ့တန်းစက်တွေနဲ့ပတ်သက်လို့လည်းရန်ကုန်တိုင်းအစိုးရကကြိုတင်ဆီစစ်သွားမယ်တဘောမျိုးဝန်ကြီးချုပ်ကအခုလိုပြောပါရင
်တန်းစက်တွေအားလုံးနဲ့ပတ်သက်လို့တော့အကြောင်းအရာတိုင်းအားလုံးပေါ်ပါတယ်တော့တာဝန်ယူတာဝန်ခံနေလို့ခေါ်ရကြပါဖြစ်ပါတယ်အဲ့ဒီတာဝန်ယူတာဝန်ခံထားတဲ့တန်းစက်တွေအားလုံးကိုကျွန်တော်တို့ဂိုက်တီလာကြီးဆိုတာကတည်းကဖြည့်ရင်းလာလို့ရှိနိုင်တဲ့အခြေအနေမျိုးရှိနိုင်တယ်ဆီစစ်ကြီးရောဒီအခြေအနေပေါ်မှာကျွန်တော်တို့ကျိုတင်ကြီးဆိုတာဒီပါပါဖြစ်ပါကျွန်တော်တို့ကကြာလို့ကိုအားကြားရင်းအပေါ်ရင်းကိုပုံလို့ပြောဒီလိုပေါ့လို့အဖြစ်နဲ့မရှိပါဘူးဒီမှာပြောင်းလဲကြောင်းတဲ့အဲ့မှုဖြစ်ပေါ်လာခဲ့တဲ့ဒီအခြေအနေကိုကျွန်တော်တို့ကလည်းတစ်ဖက်သလုံးကိုဖြန့်ပြီးဒီအကောင်းဆုံးနဲ့လို့ပြောချပါမယ်လို့ပြောတယ်လို့ဆိုတာကိုဒီကနေ့ဒီပြောရတော့
တန်ကျက်တွေတခြင်းတွေဟာဒေါတာဝင်အရေးသုံးပါးကိုထိခိုက်မှုမရှိစေဖို့အပါအဝင်ဘာသာရေးလူမျိုးရေးနဲ့နိုင်ငံတော်အဖွဲ့အစည်းလူပုဂ္ဂိုလ်တဦးတယောက်ကိုထိခိုက်စေမဲ့စကားအသုံးလုံးတွေမပါစေဖို့အတွက်ရန်ကုန်တိုင်းဒေသကြီးမဟာတကြံတခြင်းတန်ကျက်စစ်စစ်ကြမ်းမရေးလုပ်ငန်းကုမ္ပဏီထံကိုတင်ပြရမယ်လို့မတ်လ23ရက်နေ့နေ့စွဲနဲ့ကော်မတီကကြေညာချက်ထုတ်ထားပါတယ်တကြံရုပ်ပည့်ရဲ့ကာလအတွင်းမှာအများပြည်သူတွားလာရေးအဆင်ပြေအောင်အတွက်ကားစီးနှင့်ပို့တိုးပြည့်စုံဖို့ကားကားတွေကိုပုံမှန်ထက်ပိုပြီးမတောင်းမှုပြောထားတယ်လို့လည်းဝန်ကြီးချုပ်ကဆိုပါတယ်။ပြည်သူရင်ပြည်လို့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာတော့ဖြောပြေးရေးမန်ထွက်တွေဆောက်လုပ်ခွင့်ပေးတော့မှာပါ။ဆောက်လုပ်ခြင်းနဲ့သူတွေဟာတမတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီအစိုးရထံကိုတင်ပြရမှာဖြစ်ပြီးအစိုးရကခွင့်ပြုလဲဆိုရင်တော့အခွင့်ကောက်သွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဒီကစားချင်းကိုစနစ်တကျသတ်မှတ်ပေးထားပြီးလုံခြုံရေးပိုင်းကိုအထူးအာရုံစိုက်လုပ်သွားမယ်ဆိုတာကိုလည်းဝန်ကြီးချုပ်ကဆိုပါတယ်။ရန်ကုန်မြို့တော်ခမ်းမဘဟုမန်တက်အပါအဝင်ခရိုင်လေးခုမှလည်းမန်တက်တွေဆောက်လုပ်သွားမှာဖြစ်ပြီးဘဟုမန်တက်အတွက်စက်သိန်း2000နီးပါးလောက်အကုန်ကြခံဆောက်လုပ်ဖို့ခမ်းမထားကြောင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါတယ်ခင်ဗျာ။